ကရပီနယ်မှာတော့ရဲတပ်ဖွဲ့ဝင်တွေထပ်မံပူးပေါင်းလာပြီးတပိတ်ကော်မတီဝင်တွေကိုတော့စေုပ်ချုပ်ရေးကောင်စီကတရားစွဲဆိုလာပြီလဲလုပ်လာပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးပါပါကရပီနယ်လိုက်ကော်မြို့မှာတော့ဌာနဆိုင်ရာဝန်ထမ်းတွေကြောင်းသားတွေရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆေးအနာရှင်စန့်ကျင်ရေးပူးပေါင်းတပိတ်လှုပ်ရှားမှုတွေဆက်ဖြစ်နေပြီး
ရဲတပ်ဖွဲ့ဝင်တွေလည်းထပ်မံပူးပေါင်းလာကြောင်းကရပီနယ်တပိတ်ဝန်ရံသူလည်းဖြစ်ဘက်ကတမျိုးဆက်ကျောင်းသားတူလည်းဖြစ်တဲ့ကိုကောင်းထက်ကျော်ကအခုလိုပြောပါတယ်ဒီနေ့ရဲတုံးရောက်ထပ်ပြီးတော့ပူးပေါင်းလာတယ်ပေါ့နော်အဲ့တော့ဒီလူရဲတပ်ဖွဲ့ဝင်၃ထပ်ပေါင်းတော့အားလုံးပေါင်း60လေးဖြစ်ပါပြီလို့ဗျဒီ၃ခုလည်းကျွန်တော်တို့လုံခြုံရေးအမြင်အရကျွန်တော်တို့တပိတ်ကော်မတီကနေပြီး င်နဲ့အထိမ့်မှန်နေနဲ့လမ်းပေါ်မထောက်ပဲကိုယ့်ရည်ထဲမှာကိုယ်နေပြီးတော့ဒီဆရာနာကျင်ဆန့်ကျင်နဲ့လှုပ်ရှားမှုတစ်ခုနေနဲ့ကျွန်တော်တို့ဆောင်ရွက်ဖို့မနှက်ဖြန်တော့ကျွန်တော်တို့အဲ့လိုမျိုးစဉ်းစားတယ်လို့တပိတ်ကော်မတီစီကတစ်ဆင့်ကျွန်တော်သိလာပါတယ်ဗ
ျမြန်မာစစ်အုပ်ချုပ်ရေးကောင်စီကတော့ကရားပြည်နယ်တပိတ်ကော်မတီမှာပါတဲ့သူတွေကိုဖိအားပေးတဲ့အနေနဲ့ကရားပြည်နယ်ဒီမိုကရက်တစ်ပါတီကရွေးကောက်ခံကိုယ်စားလှယ်တွေနဲ့ခေါင်းဆောင်တွေအပါအဝင်တပိတ်ကော်မတီဝင်အတော်များများကိုတရားစွဲဆိုစာတွေလည်းထွက်လာပါတယ်ဒါပေမဲ့လည်းတပိတ်ကော်မတီဝင်တွေရဲ့လူလူလှုပ်ရှားမှုတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့လည်းကိုကောင်းထက်ကျော်ကပြောပါတယ်
။ဒီလိုမျိုးတပိတ်ကော်မတီဝင်တွေရောဒီဥဆောင်တဲ့လူတွေရောတရားစွဲတဲ့ဥစ္စာကတော့ဒီနောက်ရက်ဒီမှာဆက်နိုင်ရင်ဆန့်ကျင်လူလူလှုပ်ရှားမှုကိုခေါင်းဆောင်မှုပေးနိုင်အောင်လှုပ်ရှားမှုတွေဖြစ်ပေါ်မလာအောင်လို့သူတို့အနေနဲ့ဖိအားပေးပြီးတော့မှဒီတပိတ်ကိုဟန့်အောင်တန့်အောင်လို့ကြီးရွယ်တာပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကရားပြည်ရဲ့သမိုင်းအရာကတဘူကြတဘူတက်စနစ်သွားတဲ့အကြောင်းသူတို့ရဲ့ဟန်တာမှုကအောင်မြင်မှာမဟုတ်ပါဘူး
။ကရားပြည်နယ်တပိတ်ဟာလူလူလူဒန်းစားအလွှာပေါင်းစုံပါဝင်ပြီးတိုင်းနယ်ပြည်နယ်အားလုံးထဲမှာရဲတပ်ဖွဲ့ဝင်တွေအများဆုံးဆန္ဒပြသူတွေနဲ့ပူးပေါင်းခဲ့တဲ့ပြည်နယ်လည်းဖြစ်ပါတယ်။အခုဆိုရင်ပြည်နယ်တစ်ခုလုံးရဲ့ရဲတပ်ဖွဲ့ဝင်၃ပုံတပုံဟာမြန်မာစစ်အုပ်ချုပ်ရေးကောင်စီကိုစန့်ကျင်တဲ့တပိတ်ကော်မတီနဲ့ပူးပေါင်းခဲ့ပြီးသူတို့ကိုတော့လုံခြုံတဲ့နေရာမှာကာကွယ်ပေးထားတယ်လို့လည်းတပိတ်ကော်မတီကပြောပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။